မြန်မာနိုင်ငံရှမ်းပြည်နယ်အတွင်းဓာတုပစ္စည်းသုံးစိတ်ကြွဆေးပြအထူးသဖြင့်မက်သဖက်တမင်းစိတ်ကြွဆေးပြထုတ်လုပ်မှုဟာဆိုရင်ဘယ်တော့မှမတွေ့ခဲ့ဘူးတဲ့အခြေအနေမျိုးထိရောက်လာနေတယ်လို့ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆန်ရယုံ UNODC ကသတိပေးပါတယ်စိတ်ကြွမူရစေဝါထုတ်လုပ်တာမှာသုံးတဲ့ဓာတုပစ္စည်းတွေကလည်းလိုသလောက်ရနေတယ်လို့ကုလယုံကဒီကနေ့သတိပေးတာပါနိုင်ငံဖြတ်ကျော်ရာဇဝတ်ကိန်းကြီးတွေဘေးကင်းတဲ့နေရာမှာစိတ်ကြွဆေးပြတွေကိုထုတ်ပြီးဝေးလံတဲ့ဒေသတွေကဈေးကွက်တွေကိုမှောင်ခိုကူးသန်းမှုတွေတိုးလာနေတာနဲ့အတူစိတ်ကြွမှုရည်စေဝါကုန်ကူးမှုကဒေါ်လာသန်းထောင်နဲ့ချီရှိနေတယ်လို့လဲ UNODC ရဲ့ဒေသဆိုင်ရာကိုယ်စားလှယ် Jeremy Douglas ကပြောဆိုသွားပါတယ်စိတ်ကြွဆေးပြတွေထုတ်တာမှာတုံးတဲ့ဓာတုပစ္စည်းတွေတင်သွင်းမှုတိုးမလာဘဲနဲ့တော့အခုအချိန်နေ့ထိစိတ်ကြွဆေးပြတွေထုတ်တဲ့အဆင့်ကိုရောက်လာမှာမဟုတ်ဘူးလို့လဲသူကပြောပါတယ်တချိန်ထဲမှာပဲစိတ်ကြွမှုရည်စေဝါတွေထုတ်နိုင်တဲ့စေဝါတွေဓာတုပစ္စည်းတွေကိုအစိုးရတွေဘက်ကသိမ်းဆဲတာမျိုးမရှိတာဟာဆိုရင်လေမှုရည်ကုန်ကူးသူတွေအနေနဲ့ဒီပစ္စည်းတွေကိုနိုင်ငံတွေရဲ့နေဆက်တွေကိုအလွယ်တကူလွတ်လွတ်လပ်လပ်သယ်ယူရရှိနေတယ်ဆိုတာကိုပြသနေတာဖြစ်တယ်လို့လဲ UNODC ကထောက်ပြသွားပါတယ်ရှင်